68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာတက်ရောက်ခဲ့သူတွေကလွတ်လပ်ရေးကြေညာစာရန်တဲ့အဓိဋ္ဌာန်တွေကိုရွတ်ဆိုခဲ့ကြပါတယ်။ဒီအခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကလွတ်လပ်ရေးကြေညာစာရန်တဲ့အဓိဋ္ဌာန်ကိုလေ့လာဖို့လိုအပ်ပြီးအဲ့ဒီအဓိဋ္ဌာန်တွေကိုရှင်သန်အောင်ကျင့်ကြံရမယ်လို့ပြောခဲ့ပါတယ်
။ကျမတို့မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြေညာစာရန်ကိုဖတ်လိုက်မယ်ဆိုလို့ရှိရင်ကျမတို့လွတ်လပ်ရေးရဖို့အတွက်ကြိုးပမ်းခဲ့တဲ့ခေါင်းဆောင်ကြီးများဟာအမျှော်မြင်နဲ့ပြည့်စုံတယ်ဆိုတာထင်ရှားပါတယ်။ဒီကြေညာစာတမ်းကိုအခုအချိန်မှာဖတ်ရင်တောင်မှကျမတို့ဘာမှမျက်နှာပူစရာမရှိပါဘူး။ကျမတို့ဂုဏ်ယူနိုင်ပါတယ်။တို့ကဒီလိုစိတ်ဓာတ်တင်တဲ့လွတ်လပ်ရေးကိုရခဲ့ပါလားဆိုပြီးတော့ဂုဏ်ယူဝင်ကြွားနိုင်တယ်။တခုပဲကျမအနေနဲ့စဉ်းစားပါတယ်။ကြေညာစာတမ်းပစ္စည်းသုံးမကုန်နိုင်လောက်အောင်ဆိုတဲ့ပုံစံနဲ့ပြောထားတော့ကျမလုံးဝသဘောမတူဘူး။အဲ့လိုစိတ်နဲ့လုပ်နေလို့လည်းဂုဏ်တော့မယ်။ဒါကြောင့်ကျမတို့ဟာအမြဲပဲပေါ့နော်။အရင်တုန်းကအတိတ်ကရေးခဲ့လို့မှန်တယ်ဒီတိုင်းပဲအမြဲရှိမယ်လို့ခံယူဖို့တော့မဟုတ်ပါဘူးသုံးသက်သွားမှာပေါ့ဒါပေမဲ့လည်းဒီကြေညာစာတမ်းကိုဒီအဋ္ဌာန်ရောဟာကျမတို့ရဲ့လွတ်လပ်ရေးခေါင်းဆောင်များရဲ့မြင့်မြတ်တဲ့စိတ်ထားအမျှော်မြင်တဲ့တိုင်းပြည်နဲ့လူမျိုးပေါ်မှာထားရှိတဲ့စေတနာကိုတရားမှရှင်းရှင်းလင်းလင်းဖော်ပြထားတာဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ဒီကြေညာစာတမ်းနဲ့ဒီအဋ္ဌာန်ကိုခဏခဏလေ့လာဖို့လိုတယ်တစ်နှစ်တစ်ခါလွတ်လပ်ရေးနေ့မှာမှသက်ဆိုင်ရာပုဂ္ဂိုလ်တယောက်ကနေဖတ်ပြလိုက်လို့နောက်ထောင်ပြီးတော့ live view ဆိုတာတော့လည်းမပြီးဘူးတိတိချာချာတော့လေ့လာရမယ်ကျမတို့ကို twin page ခြင်းနဲ့စိတ်ဓာတ်တွေကိုကျမတို့မွေးမြူရဒီလိုစာသားမျိုးဒီလိုအဋ္ဌာမျိုးဆိုတာဟာရေးတဲ့လူတွေကတော့ရေးခဲ့ပြီနောက်ထောင်တဲ့သူတွေ live view ဆိုတဲ့လူတွေကကြင်ကြမ်းမှအဋ္ဌိပဲရှိမှာပါနှုတ်မလို့ရှိလို့ရှင်စာအုပ်ထဲမှာရှိတဲ့စာလုံးတွေပဲဖြစ်ပါတယ
်ဒါအပြင်ပြည်သူတွေအနေနဲ့လွတ်လပ်ရေးကိုတံပိုးထားထိမ့်သိမ့်ဖို့လိုအပ်ပြီးပြည်သူတွေလိုချင်တဲ့လွတ်လပ်ရေးမျိုးရအောင်ဝိုင်းဝန်းစ조사ကြဖို့လိုအပ်တယ်လို့လည်းဒေါင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ
်။လွတ်လပ်တဲ့မြန်မာနိုင်ငံကိုတည်ဆောက်လိုက်ပြီဆိုလို့ရှိရင်ဒီအဆောက်အအုံကရေရှည်တည်တံ့ခိုင်မြဲဖို့ဒီထဲမှာနေတဲ့ကျမတို့နိုင်ငံသူနိုင်ငံသားတွေအတွက်အဆင်ပြေချောမွေဖို့ဆိုတာကျမတို့အားလုံးကတောင်းရှိပါတယ်။ကျမတို့အားလုံးကနေပြီးတော့ဝိုင်းပြီးတော့ဒီအဆောက်အအုံကိုတည်ဆောက်တဲ့နေရာမှာထိမ့်သိမ့်တဲ့နေရာမှာပါဝင်ရမှာပါလွတ်လပ်ရေးကတော့ရသွားပါပြီလွတ်လပ်ရေးရအောင်လို့လုပ်ဖို့မလိုတော့ပါဘူးဒါပေမဲ့ဒီလွတ်လပ်ရေးဟာပြည်သူတွေမျှော်လင့်ခဲ့တဲ့လွတ်လပ်ရေးမျိုးဟုတ်ရဲ့လားဆိုတာကျမတို့စဉ်းစားရမယ်အဲ့တော့အဲ့ဒီလိုလွတ်လပ်ရေးမျိုးဖြစ်အောင်လည်းကျမတို့ဝိုင်းပြီးတော့လုပ်ရ
မယ်မြန်မာနိုင်ငံလွတ်လပ်ရေးရတာဟာ68နှစ်မြောက်ရှိပြီဖြစ်ပေမဲ့ပြည်သူတွေဘလောက်ထိလွတ်လပ်နေပြီလဲဆိုတာကိုစဉ်းစားဖို့လိုအပ်တယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ
်လွတ်လပ်တဲ့နိုင်ငံမှာဆိုလို့ရှိရင်ပြည်သူလူထုအုပ်စိုးတဲ့စနစ်ပြည်သူလူထုရဲ့ဩဇာသာတွားမှုရဲ့စနစ်ဟာတင့်တော်ဆုံးဖြစ်ပါတယ်လွတ်လပ်တဲ့နိုင်ငံမှာဆိုလို့ရှိရင်ပြည်သူ့ကိုအခြားလူတစုတစ်ခွဲရနေပြီးတော့ချုပ်ကန်ထားမယ်ဆိုလို့ရှိရင်ဒါဟာလွတ်လပ်ရမရောက်ပါဘူးပြည်သူမလွတ်လပ်ရင်နိုင်ငံလည်းလွတ်လပ်ရမရောက်ပါဘူးဒါကြောင့်မလို့ကျမတို့အဖွဲ့ချုပ်ကပြည်သူပေါ်မှာလွတ်လပ်စေမဲ့ဒီမိုကရေစီစနစ်ကိုဦးတည်တာဖြစ်ပါတယ်။အခု68နှစ်မြောက်လွတ်လပ်ရေးနေ့မှာကျမတို့ဒီမိုကရေစီလမ်းပေါ်ကိုဘယ်လောက်ထိရှောက်နှံခဲ့ပြီလဲလို့အားလုံးကနေပြီးတော့ဓမ္မဒိဋ္ဌန်ကြကြသုံးသပ်ဖို့လိုပါတယ်။လွတ်လပ်ရေးဖခင်ကြီးများမျှော်မှန်းချက်နဲ့ဘယ်လောက်ထိကိုက်ညီသလဲဆိုတာကိုသုံးသပ်ကြပါစဉ်းစားကြပါဘာမကိုက်ညီတာတွေရှိရင်ဘာကြောင့်မကိုက်ညီတာလဲဒီမကိုက်ညီတဲ့ကိစ္စတွေကိုက်ညီသွားအောင်ကျမတို့ဘယ်လိုလုပ်ရမလဲဆိုတာကိုလည်းကျမစဉ်းစားဖို့လိုပါတယ
်ဒါအပြင်ဒီနှစ်ဟာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်ဖြစ်တာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေအနေနဲ့ပိုပြီးစ조사ကြဖို့လိုအပ်ကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်အခမ်းအနားမှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကလည်းတက်မတော်အနေနဲ့လွှတ်တော်ကိုလေးစားဖို့လိုအပ်တယ်လို့ပြောခဲ့ပါတယ
်လွှတ်တော်ဟာတံပရောအရှင်လွှမ်းမိုးရမယ်ဒါကိုပြောတာစစ်တဟာဘယ်တော့မှလွတ်တော်ကိုမလွှမ်းမိုးစေရလို့ပြောတာလေအဲ့တော့ကျွန်တော်ကပုံစံရားဖြင့်ချစ်တဲ့အဖွဲ့ကြီးသည်ပုံစံတော့ကောင်းတယ်ဟိတ်နေအောင်ကောင်းတယ်ဒါပေမဲ့စိတ်ထဲမှာတော့လွတ်တော်သည်မိမိတို့ကိုအမြဲလွှမ်းမိုးနေတယ်ဆိုတဲ့တတိချပြီးတော့လွတ်သွားရင်ပြောသိအဖြစ်သာပြည့်တဲ့ပွဲဖြစ်မယ်လို့ကျွန်တော်ကအောက်မဲ့တယ်ဒီနေ့အရှင်လာရပြည်သူလူထုကသာလေအမိပြည်သူလူထုကအဖဖြစ်တဲ့အတွက်ပြည်သူလူထုကလည်းပြောလွတ်တော်ကနေလွှမ်းမိုးတဲ့ဟာကိုဒီတက်မတော်သားတွေကလင်းလင်းနဲ့နဲ့ပျော်ပျော်ရွှင်ရွှင်ဝင်းမြတ်သာခံကြမှာမိမိတို့ကအစီတကာတခါလေလွှမ်းမိုးကျင်နေတဲ့ဟာနဲ့မလုပ်ပါနဲ့ဆိုတဲ့ဟာဒီတကားဘုံပြောနေပျော်ဆက်လိုက်လို့ရှိရင်ဘာပြန်မှာလို့လဲဆိုတော့ဟေးမင်းတို့တွေဟာလက်နဲ့အားကိုးပြီးတော့ပြည်သူလူထုအပေါ်မှာမင်းတို့ တခုမထွားပါနဲ့ဆိုတာဒီစကားသိရှိရှိနေလား
အခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘဟုကော်မတီဝင်တွေပါတီဝင်တွေနိုင်ငံတကာတန်တမန်တွေ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်တွေနိုင်ငံရေးအကျဉ်းသားတွေနဲ့အရက်ဖက်လူမှုအဖွဲ့စည်းကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်